ဒီဘကိုထွက်ပြီးအလုံးလုံးမဲ့သူတွေကိုကန့်တက်တာတွေဒီတွင်မှာတဖြည်းဖြည်းများလာပေမဲ့လည်းဂျပန်နဲ့တောင်ကိုရီးယားကတော့မြန်မာအလုံသမားအများပြားကိုခေါ်ယူဖို့ဆန္ဒရှိနေပါတယ်။အခုရက်ပိုင်းထဲမှာဂျပန်ကမြန်မာဘက်ကိုအလုံခေါ်စာတွေကန့်လန့်ထားပြီးတော့ကိုရီးယားကလည်းနှစ်ဆင့်ခေါ်ယူတဲ့အချိုးအစားတိုင်းဆက်ပြီးခေါ်ယူဖို့ရှိနေပါတယ်။ရန်ကုန်ကပြေးပို့တဲ့တဲ့တင်ကိုမတ်တင်ကြီးထိုက်တင်ဆက်ပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံခန့်ပြည်ပအလုံသမား33,000မိဘကိုအလုံသမားဗီဇာ E9 နဲ့အခု2025ခုနှစ်ထဲမှာခေါ်ယူသွားမယ်လို့ကိုရီးယားအစိုးရကပြီးခဲ့တဲ့ရက်ပိုင်းမှာထုတ်ပြန်ထားပါတယ်ဒါကပြီးခဲ့တဲ့2024ခုနှစ်ရဲ့ရထားချက်36,500ဆိုတဲ့ပမာဏထက်ညွန့်နေသွားတာဖြစ်ပါတယ်နိုင်ငံအလိုက်ရတဲ့အချို့အစားအရ2024ခုနှစ်ထဲမှာမြန်မာအလုံသမား9,900ကျော်ကိုရီးယားကိုဆစ်လွတ်ခဲ့တယ်လို့မြန်မာပြည်ပအလုံအကန့်အေဂျင်စီ POEA ကထုတ်ပြန်ခဲ့ပါတယ်။အခုနှစ်ထဲမှာလည်းကိုရီးယားဘာသာစကားကျွမ်းကျင်စာမေးပွဲ EPS ကိုအောင်မြင်ထားတဲ့မြန်မာအလုံသမား10,000နီးပါးလောက်ဆစ်လွတ်နိုင်မယ်လို့မှန်းထားတဲ့အကြောင်းကိုရီးယားဘာသာစကားနဲ့လုပ်ငန်းမွမ်းမံတင်နန်းကျောင်းတွေကခန့်မှန်းထားကြပါတယ်။ဦးမင်းမောင်တင်နန်းချောင်းကအခုလိုပြောပါတယ
်ခေါ်မကြီးအလောက်တော့မှန်ပါတယ်ကျွန်တော်တို့လည်းပဲဥမာဒီအောင်ထားတဲ့သူကကျွန်တော်တို့လက်ကျန်လေလက်ရှိပါသူအောင်တာရဲ့နောက်ဒူးတုတ်ကတော့လူပါသေးရဲ့ဒူးတုတ်ကနှစ်လပိုင်းကနေ၆လပိုင်းကျော်ဒီလိုနည်းနဲ့၈လပိုင်းတော့မှဆိုတော့သူကနှစ်ကုန်တော့မှပြောလို့နည်းလို့ရတယ်အဲပါသူနဲ့ကျွန်တော်တို့ကကြီးရကလေးတွေဒီမှာကလေးတွေ၅လစောက်တည်ပေါ့အဲဒါကြီးကတော့ဒီကပေါ့အဲတော့ဥပမာဒီမိန်းကလေးဝင်ဆောင်မှုကလည်းပဲဟိုစပြီးပထမဆုံးသင်လို့တဲ့သူကလည်းကောင်းမယ်ဆိုရင်တော့နောက်လဲလာလာကူကောင်းမှာပေါ့နော်အခုမှရောက်နေတဲ့သူတွေကအဲတတိယမြို့မှာဆိုင်များမှလည်းဒီတကောင်းဆိုတော့ကျွန်တော်တို့ခေါ်လာလို့ညွှန်နေနေလိုက်တော့ဟုတ်ကဲ့ပ
ါ EPS အောင်မြင်ထားတဲ့မြန်မာအမျိုးသမီးအများအပြားကိုအခုနာမည်မတ်လာမှာခေါ်ယူသွားနိုင်ချေရှိတယ်လို့ခန့်မှန်းထားကြပါတယ်ကိုရီးယားမှာအလုပ်စာချုပ်ပြည့်သွားပြီမဲ့နေရက်ကိုပြန်မလာခြင်းနဲ့အတွက်တက်တန်တူပြီးဆက်နေထိုင်ကြတဲ့မြန်မာနိုင်ငံသားတွေပုံများလာပါတယ်။အလုပ်ကန်ရှာဖွေရေးအေဂျင်စီတစ်ခုကအခုလိုပြောပြပါတယ်
။အဲအဲ့ဒီဒီမှာတက်တန်တူနဲ့ပေါ့အဲအဲ့လိုမျိုးတွေတော့လေဒီကအတက်တွေကလည်းနည်းနည်းတော့ဟိုဖြစ်တာပေါ့ဒါပေမဲ့လည်းရိုင်းတော့ဟိုဟိုတော့လည်းဘာလို့ဒါတော့ဥပမာလဲဒီကြီးကြောင်းကြောင်းဒီလောက်ကိုပြန်လာလို့တက်တန်းထူနေတာရှိတယ်။အဲဒါကလည်းကြည်ပြီးလို့ပေါင်းပြီးလို့ခေါ်တာစောင့်ရတဲ့သူတွေလည်းဒီတော့အများကြီးရှိတာပဲလို့ထင်ရတယ်လား။
passport တက်တန်းကုန်လို့တရားမဝင်ဖြစ်သွားတဲ့မြန်မာနိုင်ငံသားတွေကိုလက်ရှိမှာအတင်းအကျပ်ပြန်ပို့မှာမဟုတ်ကြောင်းကိုရီးယားတရားရေးဝန်ကြီးဌာနရဲ့ဇန်နဝါရီလ16ရက်ကထုတ်ပြန်ချက်ကိုကိုးကားပြီးသတင်းတွေကဖော်ပြကြပါတယ်။မြန်မာလူသမားတွေကိုအများဆုံးခေါ်ယူတဲ့နိုင်ငံတွေထဲမှာဂျပန်နိုင်ငံလည်းပါပါတယ်။ဂျပန်ကုမ္ပဏီပေါင်း400လောက်ကမြန်မာအလုံသမား1,000လောက်ကိုခေါ်ယူသွားဖို့ရှိတယ်လို့စစ်ကောင်စီနာဆာကရဲ့နိုင်ငံသားရေးဌာနဘက်ကမကြသေးခင်ကထုတ်ပြန်ထားပါတယ်။ဂျပန်လုပ်ငန်းတွေကနေပေးပို့လာတဲ့အလုံကမ်းလှမ်းစာ450ကျော်ရဲ့အချက်အလက်တွေကိုမြန်မာအလုံသမားရေးဌာနကစီစစ်နေတယ်လို့တိုကျိုမြို့ကမြန်မာတန်ယုံကဇန်နဝါရီလ31ရက်မှာထုတ်ပြန်ထားပါတယ်ရှင်။